ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကထုတ်မယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေအကြောင်းအစဉ်ခန်းစာအပါအဝင်မြန်မာရေးအခုနောက်ဆုံးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတနင်္လာနေ့မှာအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပပါမယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရုဆမန်ကဦးဆောင်မှာဖြစ်ပြီးအဖွဲ့ဝင်ဖြစ်တဲ့ခရစ္စတိုဖာဆရိုတီလည်းပါဝင်မှာပါဂျာကာတာစံတော်ချိန်နေ့ကင်း12နာရီမြန်မာစံတော်ချိန်နေ့ကင်း17နာရီခွဲမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။အစီရင်ခံစာကိုလည်းအဲ့ဒီအချိန်မှာထုတ်ပြန်မှာဖြစ်ပြီးအစီရင်ခံစာအချင်းချုပ်ကိုတော့မြန်မာဘာသာနဲ့လည်းထုတ်ဝေမှာပါ။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ရဲ့အပိတ်အစီရင်ခံစာကိုတော့လာမယ့်17မလ16ရက်နေ့မှာလူ့အခွင့်အရေးကောင်စီကိုတင်သွင်းဖို့လည်းစီစဉ်ထားပါတယ်။ကုလသမဂ္ဂအချက်လက်ရှာအဖွဲ့ဘက်ကတော့မွတ်စလင်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံလာရေးကြိုးပမ်းမှုအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆံမှုအလုံးဖြတ်တောက်ဖို့တိုက်တွန်းထားတာပါ2019ခုနှစ်ဩဂုတ်လအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ဖြိုခွင်းမှုတွေဟာဆိုရင်လူမျိုးတုံ့သွားစေဖို့ရည်ရွယ်ချက်နဲ့လှုပ်တာလို့အချက်လက်ရှာအဖွဲ့ကအရင်ကစွပ်စွဲထားတာပါမြန်မာဘက်ကတော့ဒီဆွဆွဲချက်ကိုညှင်းထားတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလည်းလက်တင်မခံပါဘူး။ကာကွယ်ရေးဦးစီးချုပ်ဖိုးချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်ထိတ်တန့်တာဝန်ရှိသူတွေကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့တရားစွဲဖို့ကိုလည်းကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ်။